ရန်ကုန်တိုင်းလှိုင်းသာယာစစ်မှုဆောင်မှာဆက်ယုံပေါင်း32ယောက်ကလုသမားတွေပေါင်းပြီးတော့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာလုသမားလေသမားများတမိကကွန်ရက်ကဦးဆောင်ပြီးတော့တနင်္ဂနွေနေ့ကတရားဝင်ဆန္ဒပြခဲ့ကြတဲ့တရင်ကိုတင်ပြပါဦးမယ်။ဘယ်လိုအခြေတွေကိုသူတို့ရည်ရွယ်တောင်းဆိုပြီးတော့ဆန္ဒပြခဲ့ကြလဲဆိုတာကိုတော့မခွန်ညူကဆက်ပြောပြပေးပါလားရှင်။
မနေ့ကလှိုင်းသာယာမြို့နယ်အတွင်းစက်ယုံလုံသမားပေါင်း1900ဆန္ဒပြခဲ့ကြရမှာအချက်14ချက်ကိုအဓိကထားတောင်းဆိုခဲ့ကြတယ်လို့အလုံသမားအရေးတက်ကြွလှုပ်ရှားသူတဦးကဗီအိုအေကိုပြောပါတယ်။တောင်းဆိုတဲ့အချက်တွေထဲမှာအားနှက်ချက်တွေရှိနေတဲ့လုံသမားဥပဒေတွေကိုပြင်ဆင်ပေးဖို့အလုံရှင်အလုံသမားမခွဲကြဘဲဥပဒေအရအရေးယူပေးနိုင်ဖို့လုံအားကနိုင်ကြနေပါမှု တရက်လုံအားလာစာကိုအတီးပြုပေးဖို့အပါအဝင်အချက်ပေါင်း14ချက်ကိုဦးတည်တောင်းဆိုခဲ့ကြတာဖြစ်တဲ့အကြောင်းအလုံသမားခေါင်းဆောင်တဦးက VOA
ကိုအခုလိုပြောပြပါဗျာ။ဒါကြတဲ့နေ့အနေဆုံးချက်တုံးတော့ယာယီရရှိဒီလိုအလိုမျိုးခုံမာရီဆုံးရက်ချက်ကိုလုပ်ငန်းအချိန်မှာမလိုက်နာတာကိုအရေးယူပေးရနောက်တစ်ခုအလုံးချင်းလုံသမားမခွဲကြဘဲနဲ့ဟိုဥပဒေအရအရေးယူပေးရပေါ့နော်အလိုမျိုးအားနေချက်တွေပေါ်မှာကျွန်တော်ကထောက်ပြီးတော့တရားဥပဒေစိုးမိုးရေးပေါ့နော်အလိုမျိုးဥဒါရထောက်ပြီးကျွန်တော်ကစတင်တာအဲ့အားတွေကိုကျွန်တော်အော်ဝင်ရခဲ့တာခင်ဗ
သေးစိတ်ကိုတော့သူကအခုလိုဆက်ပြောပြပါတယ
်စီရင်စီကန်းကိုဆိုရတဲ့ပြောရလို့ချင်းခုံမာရီကောင်စီကနေအမိန့်ချလိုက်တယ်အလုံးသမားတယောက်လုံးပြုတ်ခံရတယ်ဆိုရင်ကဲအဲ့လိုသမားတယောက်ကိုအလုံးခံပြန်ခန့်စီပေါ့နော်ခန့်စီအလုံးပြည့်ကြားလာနေတာကြီးဘာညာလို့ပြောလို့ရှိရင်လုပ်ငန်းရှင်ကပြန်မဝင်ခံမှုခင်ဗျာအလုံးငန်းဝင်တယ်ဟုတ်ကဲအဲ့ဒါဆိုရင်သူကခုံမာရီကောင်စီဆုံးဖြတ်ချက်ကိုမလိုက်နာတာကိုပြောတာပါခင်ဗျာဒါဥပဒေစိုးမိုးရေးမရှိဘူးပေါ့နော်ကျွန်တော်အလုံးသမားအနေနဲ့ဆိုရင်
မြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာအလုပ်သမားတွေဟာရပိုင်ခွင့်အကျိုးခံစားခွင့်တွေပြည့်မီမှုမရှိတာကြောင့်စန္ဒပြတန်းဆိုတဲ့အခါမှာအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်တာလို့အရေးယူမှုမျိုးကိုသာတွေ့ရပြီးအလုပ်ရှင်တွေဘက်ကအလုပ်သမားအခွင့်အရေးကိုချိုးဖောက်မှုတွေနဲ့ခွန်သမားရိကောင်စီရဲ့ဆုံးဖြတ်ချက်ကိုမလိုက်နာမှုအပေါ်မှာတော့တိကျတဲ့ဥပဒေနဲ့အရေးယူတာမျိုးမတွေ့ရသေးကြောင်းနဲ့အလုပ်သမားတွေရဲ့ဥပဒေရေးရာနားလည်တန်ကြွမှုအားနည်းချက်အပေါ်မှာလှည့်ပြားဆောင်ရွက်မှုတွေရှိနေတယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ်
ကျွန်တော်တို့ပြောရလို့ရှိရင်အောက်ချီမှာအမှန်တကယ်ဆိုကျွန်တော်တို့ခံစားခွင့်တွေဥပဒေထုတ်ပြန်ပေးတာလေဘာမှမရရှိတာအများကြီးပဲလောက်သမားတွေနေတဲ့အဲ့လိုမျိုးပေါ့နော်ပြောရလို့ရှိရင်ဥပဒေအားနည်းချက်တွေပါတယ်ဒါကိုဥပဒေစီးရင်လည်းလက်ပြားချင်းကိုပဲလောက်သမားတွေခံနေရတယ်စာအုပ်တွေထုတ်တာလေဘာမှတကယ်တကယ်ခုံမာရီဆုံးမြတ်ချက်လုပ်ငန်းရှင်တွေလိုက်မနာဘူးသူတို့ပြောချင်တာပြောတယ်အဲ့လိုမျိုးလုပ်ချင်တာလုပ်တယ်အဲ့ဒါတွေကျွန်တော်အကုန်လုံးတီးဖို့အတွက်ဒါဆန္ဒထုတ်ဖို့ရခင်ဗျာ
ဆက်ယုံလောက်သမားပေါင်း3000စန္ဒပြဖို့စီးရင်တင်ထားခဲ့ပေမဲ့1500ကိုသာစန္ဒပြဖို့ကန့်သက်ချက်နဲ့ခွင့်ပြုခဲ့တယ်လို့လည်းသူကပြောပါတယ်လိုင်းတရားမြို့နယ်မှာဒီတစ်ခါဆန္ဒပြပွဲကိုတော့သက်ဆိုင်ရာအာဏာပိုင်တွေစီမှာတရားဝင်ဆန္ဒပြခွင့်တင်ခဲ့ပြီးခွင့်ပြုချက်နဲ့အညီမနေ့ကဆန္ဒပြပွဲမှာဆန္ဒပြသူအရေအတွက်ကိုကန့်သက်ရှော့ချထားခဲ့ပေမဲ့ဆန္ဒပြပွဲတစ်လျှောက်မှာတော့သက်ဆိုင်ရာမြို့နယ်ရဲစခန်းကဝင်ရောက်ဆွတ်ဖက်မှုမရှိဘဲနဲ့လုံခြုံရေးလိုက်ပေးခဲ့တဲ့အကြောင်းသိရပါပါတယ်ရှင်